Israel Hamas ဘက်ကရှေ့လယ်ပိုင်းတစ်လျှောက်စစ်မီးပြန့်လာမှာကိုအမေရိကန်ကစိုးရိမ်တဲ့အကြောင်းထိတ်တန့်တာဝန်ရှိသူမျိုးကပြောလိုက်ကြပါတယ်။ ABC သတင်းဌာနနဲ့တွေ့ဆုံမင်းညာကမှာအမေရိကန်ကာကွယ်ရေးဝန်ကြီး Wright Austin ကစစ်ချိန်ချဲ့လာမှာကျွန်တော်တို့စိုးရိမ်နေကြပါတယ်လို့ပြောသွားခဲ့တာပါ။ဒါပေမဲ့အမေရိကန်မှာတုံ့ပြန်နိုင်စွာရှိတာကိုသူကပြောသွားပြီးရင်းမင်းကအစ္စရေးကိုပြစ်လိုက်တဲ့ drone ကိုအမေရိကန်ရည်တပ်စစ်သင်္ဘောကပြစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။NBC ရုပ်မြင်သံကြားနဲ့တွေ့ဆုံအောင်မှာတော့စစ်ချက်လာနိုင်တဲ့အလားအလာရှိတာကိုကျွန်တော်တို့မျှော်လင့်ထားကြပါတယ်။အီရန်ကြောတောက်တောက်ခံပေးထားတဲ့အဖွဲ့တွေကကျွန်တော်တို့တပ်ဖွဲ့တွေတပ်သားတွေကိုတိုက်ခိုက်လာတိုင်းဒါမျိုးပါ။စစ်ရဲ့ဒုတိယတတိယမျက်နှာစာဖြစ်ပေါ်လာတာကိုကျွန်တော်တို့မမြင်ကြည့်ကြပါဘူး။ဒါပေမဲ့ဖြစ်လာခဲ့ရင်လည်းအသိရှိနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းပြောပါတယ်။လက်ဗရွန်ကနေတိုက်ခိုက်ပြီးစစ်ချက်လာမဲ့ဟက်စပိုလာအဖွဲ့ကိုသတိပေးလာပြီးတဖွဲ့ဖွဲ့ကတခုခုလှုပ်ဖို့ကြိုးစားလာခဲ့ရင်တားဆီးဖို့အတွက်အမေရိကန်ဟာလေရင်တင်စစ်သင်္ဘောနှစ်ဆင့်ကိုချထားလိုက်တယ်လို့လည်းမစ္စတာဘလင်ကန်ကပြောပါတယ်